ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လနဲ့ချီပိတ်ထားရတဲ့ပြည်သက်နိုင်ငံကနမက်ကျော် Eiffel Tower မျှော်စင်ကိုစတပ်တိနီကပထမဆုံးအကြိမ်ပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။ Eiffel Tower မျှော်စင်ကိုပြန်ဖွင့်ပေးလိုက်တာဟာကရောဂါကနေဥရောပနိုင်ငံတွေတဖြည်းဖြည်းချင်းပြန်လည်လန်းထူလာတာကိုပြလိုက်တာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်ဖွင့်လှစ်ပေးဖို့နဲ့လူလူကျမ်းမာရေးအကြာချိန်ဆနေရတဲ့ဥရောပနိုင်ငံတွေမှာနေရာတိအားလိုက်ရဲ့ခီးတော်လာရေးနဲ့ပတ်သက်ပြီးအကောင်းမြင်နေကြပြီးလူချင်းခက်ခွက်ခွာနေတဲ့စီကံသတ်မှတ်ချက်တွေနဲ့ယောဂခြေခံလိုက်တဲ့ apps တွေကလူတွေခီးသွားဖို့အတက်စီလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ Eiffel Tower ကိုလာရောက်လည်ပတ်သူတွေဟာယောဂကုသမှုအနေနဲ့ကင်းရှင်းရေးအတွက်မျှော်စင်ပေါ်ကရှုမြော်ခြင်းနေရာသုံးခုကိုတက်ဖို့အသုံးပြုတဲ့ဓာတ်လေကားတွေကိုပိတ်ပင်ထားမှဖြစ်ပြီးရှုမြော်ခြင်းနေရာနှစ်ခုကိုသာဖွင့်လှစ်ပေးထားမှဖြစ်ပါတယ်။မျှော်စင်ကိုလာရောက်သူ Ether တွေကိုနိုင်ယူဘက်ကနေ45မိနစ်ကြာတက်ရတဲ့လေကားအဆင့်684ဆင့်ရှိတဲ့မျှော်စင်ဒုတိယဓာတ်ထိလွတ်လွတ်လပ်လပ်တက်ရောက်ခွင့်ပေးထားကြောင်း Eiffel မျှော်စင် website မှာဖော်ပြထားပါတယ်။ကာယောဂါကြောင့် Eiffel Tower ကိုမလာကလေးကပိတ်ထားရတဲ့အတွက် American Dollar တန်30ထိခိုက်နေနိုင်ရကြောင်းမျှော်စင်တာဝန်ရှိသူ Patrick Brangoryvo ကပြောပါတယ်။မျှော်စင်ကိုပိတ်ထားတာကဒုတိယကမ္ဘာစစ်နောက်ပိုင်းမှာအခုတခါအကြဆုံးလို့လည်းသူကပြောပါတယ်ခင်ဗျ။